မနေ့တောက်ကြနေ့ည7:20ခန်းကချင်းပြည်နယ်ဖားကံမြို့နယ်ကံခါကျေးရွာအနီးကကြောက်စိန်းနောင်ဆွန့်ပြစ်မြေစာပုံကြီးပြိုကျခဲ့တယ်လို့ဖားကံဒေသခံတွေကပြောပါတယ်။မြေတူးဆက်တွေပါဝင်အနည်းဆုံးလူ40ကျော်လောက်မြေစာပုံပိပြီးတော့တေဆုံးနိုင်တယ်လို့သတင်းတွေထွက်နေပေမဲ့အခုချိန်ထိကတော့အလောင်းတွေကိုတူးဖော်နေသေးပဲလို့သိရပါတယ်။ဖားကံကြောက်စိန်းတူးဖော်ရေလုပ်ငန်းဝင်တွေကဆွန့်ပြစ်မြေစာပုံတွေဟာလု ည10:45 မိနစ် ဝင်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်ဒေသတွင်ကကန်ခွာကျေးရွာကကြောက်စိမ့်တူဖော်ရေးလုပ်ငန်းခွင်တွေကစွန့်ပစ်မြေစာတွေလာရောက်စုပေါင်းစွန့်ပစ်ကြတဲ့မြေစာပုံကြီးပြိုကျခဲ့တဲ့အတွက်ကြောက်စိမ့်တောင်ကုမ္ပဏီကမြေတည်တဲ့ကားကြီးနှစ်စီးအပါအဝင်စွန့်ပစ်မြေစာပုံမှာကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာသူတွေလို့ခေါ်တဲ့ရေမစေးတချို့တည်ဆုံးခဲ့ကြပြီးတည်ဆုံးသူအရေအတွက်ဟာပိုတိုးလာနိုင်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသတွေမှာမြေစာပုံမကြခဏပြိုကျလေးရှိပြီးတော့ဒီတစ်ခါမြေစာပုံပြိုကျမှုကတော့အတော်လေးအခြေအနေဆိုးွားပြီးလူအနည်းဆုံး10ခန်းလောက်တည်ဆုံးမှုရှိနိုင်တယ်လို့ကချင်ပြည်နယ်ဖားကန့်အခြေဆိုင်ကချင်လူမှုဖွံ့ဖြိုးရေးအသင်းရဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကအခုလိုပြောပြပါဗျာ။ဟုတ
်ကဲ့အခြေအနေတော်တော်လေးဆိုးတယ်။ဘာလို့လဲဆိုတော့ဒီ4လေးတော့ဒီကံတဲ့ဖက်ကားကြီးလေးပြေကျသွားခြင်းပါလေ။ဟိုကားမောင်းနဲ့ဒီရောအဲ့ဆက်ထင်းနဲ့ဒီရောတော့လူတွေအမှရောက်40ကျော်အဲ့လိုဘာသာလဲဆိုတော့တော်တော်လေးဆိုးတဲ့အနေအထားရှိတယ်လေဟုတ်ကဲ့။ကျွန်တော်ကြားရတာအရောက်40ကျော်လို့ပြောတယ်။အရောက်40ကျော်ပေါ့လေ။အခုတော့ကျတဲ့ပေါ်လာတော့2ရောက်တော့သူကလုတ်တော့လုတ်ဖို့ကိုကိုကြီးနေလဲဘာလို့တော့ရောက်နေကြပြီအဲ့မှာ
။ဖားကန့်ကလာတဲ့သတင်းတွေအရအနည်းဆုံးလူ40ကျော်လောက်တေဆုံးနိုင်တယ်လို့ဆိုပေမဲ့ဖားကန့်ဒေတာအာနာပိုင်းတွေဘက်ကတော့လူ၄ဦးပဲလူပြောက်တိုက်ကြားထားတာရှိတယ်လို့သိရပါတယ်။ဖားကန့်ဒေတာခန့်သတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကလည်းတောက်ကြနေညာကပြိုကျခဲ့တဲ့မြေစာပုံနဲ့ပတ်သက်ပြီးဖားကန့်ဒေတာခန့်အာနာပိုင်းတွေစီကသူတိထားသမျှအခုလိုပြောပြပါဗျာ။အ
ဲ့ဒီနေရာဆိုလို့ရှိရင်ပြိုတဲ့အချိန်ပေါင်းမနည်းတော့ဘူး။ပေတဲ့လူတွေလည်းမနည်းတော့ဘူးကွနော်။အဲ့ဒီဖားကန့်မှာအဲ့ဒီမြေစာပုံကအဆိုးဆုံးပဲဗျ။မနည်းကကျွန်တော်တို့ကြားလာစေနာကြီးခွဲပေါ့ကွာ။ဒီစနစ်လောက်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုလှမ်းပြောကြတယ်မြေစာပုံပြိုတယ်ပေါ့မှာ။တချို့ကလည်း40လောက်ပါသွားတယ်လို့60လောက်ပါသွားတယ်လို့ဒါကတော့အရက်စကားတွေပေါ့။ဘာလို့မြေစာပုံကလည်းသူတို့ပြောမယ်ဆိုတော့ပြောလောက်တယ်ဒီဘက်ကမြေစာပုံတစ်ပုံတစ်ပုံကဒီမစီးတွေအများကြီးကြာကြတာဘူး။ငါကျေအောင်တဲရှာတာမဟုတ်လေဒီမဆွေးတွေကြားတန်းခပ်ပြီးစုပြုံပြီးရှာကြတာ哦ဘာလို့ဒီကကျွန်တော်ဖားကမျိုးနဲ့အချို့ရမှုတန်းနေတော့သူတို့ပြူလူကြောင်းဆိုင်ထားတာကတော့တရုံ၄ယောက်ပဲရှိတယ်ပေါ့နော်အဲ့တော့ဒီဟာကကျွန်တော်တို့ဘယ်လောက်ပါသွားနိုင်လဲဘယ်လောက်ဒီဆုံးနိုင်လဲဆိုတာကကျွန်တော်တို့ဘယ်လိုမှခံမလို့မရတဲ့ကိစ္စချင်းဖြစ်နေတာက
ြဖားကန်ဒေတာထဲမှာအခုလိုမြေစာပုံပြိုကျပြီးလူရာနဲ့ချီမြေစာပုံပြိတည်ဆုံးခဲ့ရပေမဲ့လူတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကအန္တရာယ်မရှိအောင်တားဆီးပေးနိုင်တဲ့ထိရောက်တဲ့လုံခြုံရေးအစီအမံတွေကိုဆောင်ရွက်ပေးထားတာမရှိဘူးလို့လည်းဦးလာမောင်လာထောင်ကပြောပါတယ
်။ကုမ္ပဏီတွေစုပ်ပစ်ထားတဲ့မြေစာပုံပေါ့လေ။အဲ့လည်းတတ်ပြက်ပြီးတော့ဒီတက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းဘာမှကြားပြီးစစ်ဆေးတာတော့တိကျတာတော့မရှိဘူးလေ။လုံးဝကိုမရှိတာ။ပြီးတော့အဲ့ဒီကုမ္ပဏီကလည်းသူတို့စုပ်ပစ်နေတဲ့မြေစာကိုလည်းပေါက်ကပ်ကြီးပစ်ထားတယ်ပေါ့လေ။အဲ့လိုပြီးတော့အဲ့ပေါက်ကပ်ကြီးပစ်ထားတဲ့မြေစာတွေကကလပ်ပြောလို့နေပူလဲမိုးရွာလဲဖြစ်တဲ့ခါကျတော့အဲ့ကြားကြမှာပြပြီးကြောက်စီးနေတူးခေါ်တဲ့အခါသူတို့ရလွယ်တဲ့အောင်သူတို့ကမိုင်းနေပါလေခွဲတာရှိတယ်လေ။အဲ့လိုခွဲတဲ့ခါကျတော့ကလပ်ပြောလို့သူကစုပ်ပစ်ထားတဲ့မြေစာအက်တက်ပြီးတော့အဲ့ရတွေဖြစ်ဖြစ်ပြီးအဲ့မှာမိုးကပြန်ရွာလိုက်အဲ့ခါပြောသူခေါင်းကပြလာတော့ဟုတ်တယ်။ကျွန်တော်ကအဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတွားပြီးစစ်ဆေးတာတော့ဘာမှမရှိဘူးလေ။အဲ့ဒါကြောင့်ခဏခဏပြေတော့ဖြစ်တယ်လေ။ကျွန်တော်အနေနဲ့အဲ့ဒီမှတ်ချက်ပြုကြည့်တာပေါ့။
ဖားကန့်ကျောင်းစိန်တွင်ကမြေစာပုံတွေမကြခဏပြိုကျပြီးတော့လူပေါင်းများစွာအသက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်မြေစာပုံတွေစနစ်တကျဆွန့်ပစ်ဖို့နဲ့လုပ်ငန်းဝင်အန္တရာယ်မရှိအောင်သက်ဆိုင်ရာဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်လုပ်ကိုင်သင့်ပြီလို့လည်းဖားကန့်ဒေသခံသတင်းသမားကိုဇော်မိုးထက်ကအကြံပြုပါတယ်
။မြေစာပုံကြီးတွေကလည်းအပြင်းကြီးတွေကပေ3-500ကြီးပုံထဲမှာမြင်တဲ့အတိုင်းအဲ့လိုမျိုးကြီးတွေဆိုတော့တခါဒီရေမစေးဆိုတဲ့လူတန်းစားကလည်းမြေစာပုံသွားရှာတော့တယ်မြေစာပုံတွေအဲ့လိုအန္တရာယ်များတဲ့ခါကျတော့အစုလိုက်အပြုံလိုက်ပြီးပြေးတာပေါ့နော်။အဓိကကတော့သက်ဆိုင်ရာဌာနတွေကဒါဒီကိုကြက်ကြက်မမနဲ့ဒီသူတို့သတ်မှတ်ထားတဲ့စီကံချက်တွေတိုင်းမပုံဘူးဆိုလို့ရှိရင်အရေးယူဆောင်ရွက်မှုအားနည်းတာပါပဲဒီက။ဟိုမြေစာပြိုသွားပြီဆိုလို့ရှိလို့ရှိရင်အဲ့ကိုကိုလေးဒီတက်အောင်ဌာနဆိုင်ရာဒီတက်အောင်အားကပ်တရေပြေပြကျွန်တော်ရှာပေးတာမျိုးမရှိရှာမပေးကြဘူးတကယ်တော့တကယ်လို့5ကြီးလောက်နဲ့ဟိုကိုဒီကိုလုပ်ပြီးအဲ့လိုမျိုးရှာကြတဲ့တွေဟိုဒေတာပြူတဲ့အချိန်တိုင်းအချိန်တိုင်းမှာလဲဒါတော့မှကိုယ်ကြောင်ရှာပေးပြီးပေါ့နော်
ကုမ္ပဏီတက်တာရောဌာနဆိုင်ရာဘက်ကရောအဲ့ဒါတခုကလည်းတော်တော်အားနည်းတယ်။တော့ဖေးတူကိုယူဌာနလုံချင်းလိုဌာနပြောရလဲသူတို့တတ်တပ်ပြီးထားတဲ့မိသားစုတွေကိုလိုက်ပြီးတော့လေးလာပြီးတော့မှဒီကန်ကျက်တဲ့မိတဲ့ဟာတွေအေးအေးသာမျိုးမိသားစုတွေဖြေလျှော့လာပြီးတော့အဲ့လိုမျိုးတွေလုတ်ပြေးမှုတော်တော်အားနည်းပါတယ်။အတော့ကူအားနည်းတယ်။နောက်လဲဒါကြီးကြုံမှာပဲ
။ကချင်ပြည်နယ်ဖားကန့်ဒေသတွေမှာကြောက်စိမ်းရှာဖွေနေတဲ့လုပ်ငန်းခွင်ကဆွန့်ပြမြေစာပုံတွေမှာထောင်ပေါင်းချီတဲ့ရေမစေးကြောက်ရှာဖွေသူတွေဟာအသက်နဲ့ရင်းမီရှာဖွေကြရလိမ့်ရှိပြီးမကြာခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံးလိမ့်ရှိပေမဲ့လို့အခုချိန်ထိပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရလွှတ်တော်နဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကကြောက်စိမ်းတွင်းလုပ်ငန်းခွင်လုံခြုံရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေတာမရှိသေးဘူးလို့လည်းဖားကန့်ဒေသခံတွေကပြောပါတယ်ရှင်။